အစိုးရလေဝချက်ဥပဒေဖောက်ပြမှုနဲ့တရားစွဲခံထားတဲ့ Riders သတင်းထောက်နှစ်ဦးအမှုမှာတရားလိုပြတက်တည်တူရမှုမိုးရနိုင်ကိုမယုံကြည်ရသောတက်တည်သူအဖြစ်အစိုးရရှေ့နေဘက်ကတင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကဒီကနေ့တရားရုံးကျန်းမှုအတွင်ပယ်ချလိုက်ပါတယ်အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလိုပြတက်တည်တူရမှုမိုးရနိုင်ရဲ့ရခင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကြုံးဝင်နေမှာဖြစ်ပါတယ်ဒီသတင်းကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်
ပြည်ရဲ့ရုံချင်းကတရားလိုရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းလျှောက်လဲခဲ့သလိုရိုက်တာသတင်းသမားတွေရဲ့ရှေ့နေတွေဘက်ကလည်းပြန်လည်ခုခံချေပခဲ့ကြပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလိုပြတပ်တွေဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးဟာအထက်အမဲ့အရာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းပြီးခဲ့တဲ့ဧပြီလ20ရက်နေ့တရားရုံးကျင်းမှာထွက်ဆိုထားခဲ့တာဖြစ်ပါတယ်။ဒီလိုထွက်ဆိုခဲ့တာမှာသူ့ကိုရဲအရေးယူနေခြင်းထွက်ဆိုချက်နဲ့တရားရုံးမှာထွက်ဆိုချက်ကွဲလွဲတယ်ဆိုပြီးတရားလိုရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်ပြီးရိုက်တာရှေ့နေတဦးဖြစ်တဲ့ဦးခင်မောင်ဇော်ကတော့ဒီကနေ့တရားရုံးဆုံးဖြတ်ချက်ကအမှုအတွက်အကောင်းဆုံးပံ့ပိုးမှုတွေဖြစ်လာတယ်လို့ဆိုလိုက်ပါတယ်
။ဟိုမယုံကြည်တဲ့တပ်တွေအဖြစ်မဟုတ်တော့ဘဲနဲ့သူကထက်သွင်းစဉ်းစားတော့မယ်ဆိုသူ့ရဲ့ထွက်ချက်တွေကတော်တော်အရေးကြီးတာပါဗျာ။အဲ့တော့အမှုပေါ်မှာတော်တော်လေးကောင်းတဲ့ကျွန်တော်တို့အတွက်ကျွန်တော်ပျော်လဲရက်ကောင်းနိုင်တော့တဲ့စက်တီအကျိုးသက်ရောက်ပြီရှိနေပါတယ်ဘူတိုင်းဆိုလို့ရှိရင်လည်းရှာဖွေလေးတွေးကြည့်ပြီးဆိုအစင်တော့ရောက်သွားပြီဗျာနော်ထက်စစ်လေးထပ်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်တယ်ဗျာနော်ဒါဒီရဲမှုမိုးရံတယ်အမြင်လည်းသူ့အမြင်လာခံရတယ်နတ်တယ်ပေါ့ဗျာနော
်ဒီရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်းအမတ်ရှိလုံချုံရင်ရဲတက်ရင်ကိုတာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်ရိုက်တာသတင်းတော်ကိုအောင်လုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါဝင်ရဲဝန်ထမ်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်တော့4ယောက်ကိုပြန်လွတ်ပေးပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ကြီးခင်မောင်လင်းတို့2ဦးကိုတော့ဆက်ပြီးချုပ်နှောင်ထားခဲ့တာပါ။မကြသေးခင်ကဒူရဲမှုမိုးရံနိုင်ကိုရဲစီကန်ထိန်းသိမ်းရေးဥပဒေအရထောင်တန်းနဲ့ချမှတ်လိုက်တာမို့အခုအင်းစိန်ထောင်မှာထောင်တန်းကြခံနေရပါတယ်။အခုအချိန်ထိတက်တက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့သတင်းတစ်ခုခုကိုမသိရသေးသလိုဒါနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းအမှောင်ချထားစေပါဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ရိုက်တာသတင်းတော်ကိုဝါလုံးကတော့
ဒီတက်တက်ချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ဝမ်းသာပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မတရားလုပ်ခဲ့တဲ့ကိစ္စကြီးအကြခင်ပေါ်လာတော့မယ်အမှန်တရားတွေမကြခင်ပေါ်လာတော့မယ်ဆိုတဲ့အခြေအနေဖြစ်ပါတယ်ဒီမှာမွေးရတဲ့ကိုတော့ကျွန်တော်တို့သတင်းသမားတယောက်အနေနဲ့သွားပြီးတော့တွေ့ဆုံနေတာဖြစ်ပါတယ်ဟိုသူ့အနေနဲ့လည်းပဲဟိုသူ့ကိုတောင်းဆန်းထားတဲ့ပုံမှာကျွန်တော်တို့အများကြီးစိတ်မကောင်းပါဘူးဘာဖြစ်လို့လဲဆိုတော့ဒီကိစ္စကဟိုနောက်ထပ်သတင်းသမားတွေရတဲ့ဘက်ကိုဆက်သွယ်လို့မရဘူးဆိုတဲ့ message မျိုးပေးချင်တာလို့ပဲကျွန်တော်နားလည်ပါတယ်
လာမယ့်မေ9ရက်နေ့မှာတရားရုံးကျင်းထပ်မံခေါ်ဆိုထားပြီးအဲဒီနေ့မှာဒူရဲမှုမိုးရံနိုင်ကိုစစ်မေးဖို့တရားရုံးကစင့်ခေါ်ထားပါတယ်ရှင်